အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသားနှစ်ဦးတပ်ဖြတ်ခံရပြီးတဲ့နောက်နယ်စပ်အခြေအနေဟာကျင်းမာနေပါတယ်။အိန္ဒိယနိုင်ငံမိုးရင်းမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံနန်းဖာလုံဘက်ကရဲကင်းတစ်ခုကိုလည်းမိရှုခဲ့ကြပါတယ်။စစ်ကောင်စီကတော့တပ်ဖြတ်သူတွေဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့
အဖွဲ့ကဖြစ်တယ်လို့ဆွဆွထားပြီးတော့အလောင်းတွေကိုမိသူကျိုလိုက်ပြီးလို့ဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပြည်ပတွေတည်တဲ့ရင်ကိုကုသားညွန့်ဦးပြောပြပေးပါပါ။အိန္ဒိယမြန်မာနယ်စပ်မြန်မာနိုင်ငံတမူးမြို့မှာမိုးရေမြို့ကအိန္ဒိယနိုင်ငံသားတမီလ်အမျိုးသားနှစ်ဦးဒီလ9ရက်နေ့နေ့လယ်ပိုင်းကတပ်ဖြတ်ခံခဲ့ရတာပါ။6ရက်နေ့နေခင်းအထိတစ်ဆုံးသူတွေရဲ့ရုပ်လောင်းက
တယ်ဒီအလောင်းကြံပြီးဆမပြတယ်နောက်လူကြီးရဲ့စကမ်းမှာသွားပြီးတော့ကျွန်တော်ကဟိုနောက်တောက်ဆူတယ်ပေါ့အဲတောက်ဆူပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာမြေပြတော့ဘောလုံးပေါက်လို့ခေါ်တာပေါ့ညာဘောလုံးပေါက်ပါတကယ်လို့ရှိတယ်အဲဒီရင်းကိုကျွန်တော်အဲလာတမီးလူငယ်ရလာပြီးတော့ရှုတာ
ဒီတက်ခတ်မှုဖြစ်ပြီးတဲ့နောက်မှာအိန္ဒိယနိုင်ငံဘက်ကမိုးရီမျိုးနဲ့အနီနာကြီးရွာတွေကိုပုံမှန်144ထုတ်ပြန်ခဲ့တယ်လို့ပဲအိန္ဒိယနိုင်ငံသားတွေကိုလည်းခွင့်ပြုချက်မရဘဲနဲ့မြန်မာနိုင်ငံဘက်မသွားဘူးအိန္ဒိယဘက်ကတားမြစ်ခဲ့ပါတယ
်။အိန္ဒိယနိုင်ငံသားများမိုးရီတမိုးမျိုးတွေမသွားရဘူးနော်။သွားစားရှိတဲ့ဒီတာဝန်ခံချက်မှာလက်မှတ်ထိုးယူပါဆိုမှထုတ်တယ်နောက်ဟိုဟာလူစုလူဝေးမလုံရပါဘူးနော်
။မိုးရီမျိုးပါနေထိုင်နေတဲ့ကူကီအမျိုးသမီးတူကတော့အိန္ဒိယဘက်ကနေဆက်မှာလူမျိုးကြီးတုံ့မြင့်ချထားပြီးတော့တမူမိုးရီနေဆက်ဖြတ်တန်းသွားလာမှုကိုလုံးဝပိတ်ပင်ထားတဲ့ကြောင်းခုလိုပြောပါရယ
်မြန်မာပြည်ကလူတွေတယောက်မှဈေးအောင်ဈေးဝယ်လာတဲ့လူတယောက်မှမလုပ်မရဘူးပေါ့အဲ့ဒါမနေကြရမယ်ဟုတ်တယောက်မှသူတို့ဝင်ဆွမပေးဘူ
းဒီကနေ့နေကင်းပိုင်းမှာမိုးရီမျိုးကန်တွေဟာအလောင်းပြန်လေရရှိရတဲ့အိန္ဒိယအာဏာပိုင်တွေကိုတောင်းဆိုဖို့လက်မှတ်ကောက်ယူမှုတွေဆောင်ရတာတွေရှိခဲ့ပါတယ်မနီပူပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်းကတော့နှစ်နိုင်ငံအာဏာပိုင်တွေအချင်းချင်းကြားချိတ်ဆက်တောင်းဆိုတာတွေရှိနေတဲ့ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်စစ်တောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့အိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံမှုကိုစုံစမ်းစစ်ဆေးပြီးတော့ဒါဟာအကြမ်းဖက်လက်နက်ကင်အဖွဲ့တစ်ခုကလုပ်တာဆိုပြီးတော့အပြစ်တင်ပါတယ
်ဒီမြို့နယ်ရဲတပ်ဖွဲ့နဲ့ဒါလုံခြုံရေးအဖွဲ့တွေကအနီးအနားပတ်ဝန်းကျင်ကိုစစ်ဆေးတယ်စစ်ဆေးတဲ့အခါမှာတော့ဒီ12နှစ်ခွဲလောက်မှာအဲ့ဒီလက်ရောက်ကစော်ဘားရက်ွက်အတွင်းကိုစံကျက်တစ်စီးနဲ့ဝင်လာတဲ့အချိန်မှာပဲအကြမ်းဖက်အဖွဲ့တစ်ဖွဲ့ကဘယ်လိုကနက်နဲ့ပစ်ခတ်ပြီးထွက်ပြေးသွားရသိရတယ်အဲကြောင့်အနောက်နဲ့ကျွန်တော်တို့တမှုဆေးရုံကိုပေါ်တယ်တနအိခွဲလောက်မှာရောက်တယ်အဲအဲ့မှာလေဒီတမှုရဲစကားမှာဒေမှုဒေရင်ဖွင့်တယ်ဖွင့်ပြီးတော့အဲ့ဒီအလောင်းကြီးအကုန်လုံးကိုကျွန်တော်မျိုးမိမျိုးဖားရရက်ွက်ကြည့်ရအောင်ဆော်ဘူးတွေနဲ့တင်းဆောင်ဆန်းဖြစ်စေခဲ့တယ်ဆောင်ရွက်တယ်ပေါ့နော်အဲ့မှာလာရောက်ဆက်သွယ်တာတော့မရှိခဲ့ဘူးကြာမရှိခဲ့တော့ကြာ6ရက်နေမနေ့9နိုင်မှာတော့ဒီလူမျိုးသုတ်တံမှာမြေတကျူကံရောက်ဖြစ်ရ
တက်ခါဟာဘယ်ဖွဲ့စည်းလဲဆိုတာကိုတော့ဘုဂျုဆော်မင်ထွန်းကအတိအကျမပြောပါဘူးဒါပေမဲ့လည်းအဲ့ဒီဒေသမှာဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတချို့နဲ့ PDF ပြည်သူ့ကောက်ွယ်တပ်တွေရှိတယ်လို့တော့သူကပြောပါတယ်။ဒီတိုက်စုံမှုနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံနဲ့နိုင်ငံကြေးဝန်ကြီးဌာနကျင်းလာမှာလူမျိုးရေးတပ်ဖွဲ့အချင်းချင်းလဲဆက်သွယ်ဆောင်နေတဲ့အကြောင်းလဲဗိုလ်ချုပ်စော်မင်းထွန်းကထည့်သွင်းပြောပါတယ်။တမူးမျိုးမှာအသက်ခံရတဲ့အိန္ဒိယနိုင်ငံသား2ဦးဟာတမန်လူမျိုးပီမိုဟန်28နှစ်နဲ့အမ်လိုင်နာ35နှစ်တို့ဖြစ်ပြီးတော့သူတို့ကိုပြူစောထိအဖွဲ့ကတပ်ဖြတ်တာဆိုပြီးတော့ဒေသတွင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။တမူးမိုးရီဆက်သွယ်ရေးလမ်းဟာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ရေးလမ်းဖြစ်ပြီးတော့ COVID-19 ရောဂါစတင်ဖြစ်ပွားချိန်မှာဂိတ်တွေကိုပိတ်ထားခဲ့ရပါတယ်။ဒီအပိုင်းတွေအတွက်မှာတော့နေဆက်ဂိတ်တွေပြန်ဖွင့်နိုင်ဖို့နှစ်ဖက်အာဏာပိုင်တွေဆွေးနွေးခဲ့တဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကြောင့်ဖြစ်နိုင်ခြေမရှိတဲ့ကြောင်းသုံးသပ်မှုတွေဖြစ်နေပါတယ်ခင်ဗျာ။